Welcome to the Voice of America in Burmese.
ตอนนี้เปาะมิงคลาญาติเกินมาตะนิดตามอบันปีจาไปล่ะครับเนี่ยฟิวอีอเมริกันตันเยใน2016เนี่ยเมลาน26ရက်จาตาบินิญาติเกินซีซั่นนึงကိုမြန်မာစံတော်ရင်ညနေ6နိုင်ခွဲကနေ9နိုင်အထိဝါရှင်တန်ဒီစီမြို့တော်ကနေလိုင်းလွင့်မီတာ16စက္ကူ25ရူကနေတိုက်ရိုက်တင်ဆက်နေပါပြီ
ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းပန်ယူတင်ဆက်မှာပါခင်ဗျာမင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ကြော်ကြော်သိန်းကြီးညာပါပါဂျပန်နိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့စမှုဖွံ့ဖြိုးပြီးနိုင်ငံများ G7 ထိပ်သီးအစည်းအဝေးကိုသမ္မတဘရက်အိုဘားမားနဲ့ထိပ်တန်းကပ္ပကောင်းဆောင်တွေတက်နေပါတယ်နိုင်ငံခြားရေးဝန
ေးတွေကိုသူ့ရဲ့ပုတ်ကိုရေးသုံးတဲ့အီးမေးလ်လိပ်စာကနေသုံးခဲ့တဲ့အတွက်စီကံချိုးဖောက်တယ်ဆိုတဲ့တင်ပြချက်မှာတော့
We could have done a better job at preserving emails and records of secretaries of state and their senior staff
နိုင်ငံရေးဝန်ကြီးဌာနကတာဝန်ရှိသူတို့ပြောကြားတော့ပါပါတရင်နေပြီးမှတင်ဆက်သွားဖို့ရှိပါတယ်ဒါအပြင်ငင်းငင်းနဲ့လွတ်လပ်တဲ့လူအတိုင်းဝိုင်းထူထောင်ရမှာမြန်မာလူငယ်တွေကိုပုံမပါဝင်ခွင့်မျှော်လင့်ထားတဲ့တမရဟောင်းဂျော့ချ်ဘရူဘုတ်ကပြောကြားလိုက်တဲ့တင်ပြခြင်းနဲ့အတူထိုင်းမြန်မာနယ်စပ်မှာရှိတဲ့သူပိုင်ကိုပိုင်အငင်းပွားနေတဲ့မြဝရီမဲဆောက်ချစ်ကြီးတရာအနီးကရေးလေကျွန်းမှာမူရစေဝါတွေဖမ်းမိတဲ့တဲ့တင်နဲ့တကအာရှကဒီမိုးကောင်ရေရှားတံခံရတဲ့ကိစ္စတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့အဲ့ဒီစီစဉ်နေမတိုင်ခင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကအစီအစဉ်ခံပါမယ်ခင်ဗျာ
ဂျပန်နိုင်ငံမှာကျင်းပနေတဲ့စက်မှုဖွံ့ဖြိုးပြီးခုနှစ်နိုင်ငံ G7 ထိပ်သီးအစည်းအဝေးဟာတိတ်ကိုထိရောက်အကျိုးရှိပြီးအစကောင်းတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဘရာကိုဘားမားကပြောလိုက်ပါတယ်ဆွေးနွေးပွဲအတွင်းမှာအဓိကအရေးကြီးတဲ့နောက်ထပ်နိုင်ငံတကာကိစ္စရပ်တွေကိုဆွေးနွေးကြဖို့ရည်ရွယ်ထားတယ်လို့လည်းသမ္မတဘရာမားကပြောပါတယ
် We began to touch on some of the key security issues that are important to all of us
ကျွန်တော်တို့အားလုံးအတွက်အရေးကြီးတဲ့လုံခြုံရေးဆိုင်ရာအဓိကကိစ္စရပ်တချို့ကိုကျွန်တော်တို့စပြီးဆွေးနွေးကြဖို့ရှိပါတယ်။တောင်တရုတ်ပင်လယ်နဲ့ရေကြောင်းတောလာမှုလုံခြုံရေးဆိုင်ရာယူကရိန်းနဲ့ဆက်ဆက်ပတ်သက်တာတွေစသည်အပြင်ဆွေးနွေးကြမှာပါ။ယူကရိန်းမှာဆက်ဆက်ဆွေးနွေးတာတွေကနေတိုးတက်မှုတချို့ကိုစမြင်လာနေရပေမဲ့သိပ်များလွန်းတဲ့အကြမ်းဖက်တိုက်ခိုက်တာတွေကိုတွေ့နေရဆဲဖြစ်ပြီးဒါကိုဖြေရှင်းဖို့လိုပါတယ်။နိုင်ငံတကာမှာအဓိကကြတဲ့ကိစ္စရပ်တချို့ကိုဒီကနေ့ညနေပိုင်းမှာကျွန်တော်တို့အချိန်နည်းနည်းယူပြီးဆွေးနွေးကြမှာပါလို့သမ္မတဥပမာကပြောပါတယ်။မနက်ပြန်တောက်ကြနေမှာထိပ်သီးအစီအွေပြီးတဲ့နောက်သမ္မတဥပမာဟာဟီရိုရှိမားမြို့ကိုသွားပါမယ်။1945ခုနှစ်မှာအဲ့ဒီမြို့ကိုအမေရိကန်ကကမ္ဘာပထမဆုံးအနုမီဘုံးနဲ့တိုက်ခိုက်တာကြောင့်ဂျပန်နိုင်ငံသားထောင်ပေါင်းများစွာသေဆုံးရတယ်လို့ဒုတိယကမ္ဘာစစ်အဆုံးသတ်ဖို့လည်းညံ့သွားစေခဲ့ပါတယ်
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းဟီလာရီကလင်တန်ဟာနိုင်ငံသားရဲ့ဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်အတွင်းကိုပိုင်အီးမေးလ်ဆာဗာကိုအလို့အတွက်အသုံးပြုခဲ့တာဟာလမ်းညွှန်ချက်တွေကိုလိုက်နာဖို့ပြက်ကွက်ခဲ့တာဖြစ်တယ်လို့ပေါက်ကြားထွက်လာတဲ့နိုင်ငံသားရဲ့ဝန်ကြီးဌာနစစ်ဆေးရေးမှူးရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီကနေ့ကြာသာပတေးနေ့လူသိရှင်ကြားထုတ်ပြန်မဲ့အစီရင်ခံစာကတရက်စောပြီးမနေ့ဗုဒ္ဓဟူးနေ့ကအစီရင်ခံစာပါအကြောင်းအရာတွေပေါက်ကြားထွက်လာတာဖြစ်ပါတယ်။ဝန်ကြီးဟောင်းကလင်တန်ဟာအလုပ်ကိစ္စအတွက်ကိုပိုင်အီးမေးလ်ကိုအသုံးပြုဖို့ခွင့်ပြုချက်တောင်းခံခဲ့တဲ့အထောက်အထားမရှိသလိုတောင်းခံခဲ့ရင်လည်းပယ်ချခံခဲ့ရမှာဖြစ်တယ်လို့နိုင်ငံသားဝန်ကြီးဌာနအကြီးတန်းအရာရှိတွေကပြောဆိုကြပါတယ်။လုံခြုံရေးဆိုင်ရာစိုးရိမ်ချက်ကြောင့်ရောအစိုးရလုပ်ငန်းဆိုင်ရာမှတ်တမ်းတွေအဖြစ်သိမ်းဆည်းထားဖို့လိုအပ်ချက်အရာရောအစိုးရအရာရှိတွေအနေနဲ့အစိုးရအီးမေးလ်ကိုအသုံးပြုရမှာဖြစ်ပါတယ်။လက်ရှိနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနောက်ဟီလာရီကလင်တန်ရဲ့အရင်တာဝန်ထမ်းဆောင်ခဲ့ကြတဲ့ကွန်တိုလီဇာရိုက်ကောလင်ပါဝယ်မက်ဒလင်အော့ဖ်ရိုက်တို့ရဲ့အီးမေးလ်အသုံးပြုမှုတွေကိုလည်းအစီရင်ခံစာမှာစမ်းစစ်ထားပါတယ်။ဒီပြဿနာကနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကာလရှည်ပြဿနာတွေဖြစ်တယ်လို့အစီရင်ခံစာကဝေဖန်ထားပေမဲ့ဟီလာရီကလင်တန်ရဲ့ကိုယ်ပိုင်အီးမေးလ်စနစ်အသုံးပြုမှုကိုတော့အထူးပြုပြီးဖော်ပြထားပါတယ
်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကညွန်ပေါင်းအစိုးရအဖွဲ့ကိုတွေ့ချက်လိုက်ပြီးအစိမ်းမြေဝင်ကြီးတူတယောက်နေရာမှာသဘောထားတင်းမာတကိုခံရလိုက်တာကြောင့်ပြည်တွင်းပြည်ပဝေဖန်မှုတွေထွက်နေပါတယ်။ရေစရေးဘိုက်တနုပါတီခေါင်းဆောင်ဖြစ်တဲ့အစွန်ရောက်အမျိုးသားဝါဒီအာဗစ်တော်လိုင်ဘမန်ဟာအစ္စရေးနိုင်ငံရေးမှာအကွက်ကွက်ပြပြဖြစ်အောင်အလုံဆုံးသူတူဖြစ်တယ်လို့ပါလက်စတိုင်းရေးနဲ့ပတ်သက်ရင်သဘောထားတင်းမာသူလည်းဖြစ်ပါတယ်
။ He is not really predictable. So if the reason for having a coalition with Lieberman is to
သူကခံမှန်းရခဲ့တဲ့သူပါနိုင်ငံမှာတည်ငြိမ်မှုရှိအောင်လုပ်ဖို့ Lieberman နဲ့ညွန်မောင်းဖွဲ့တယ်ဆိုရင်တော့မှန်းထားတယ်လို့ဖြစ်ပါမလားဆိုတာတန်တရားရှိစရာပါရေတို့မှာတော့ Israel Parliament တွင်မဲပိုများများရဖို့လွယ်သွားပါလိမ့်မယ်အခုဆိုရင် budget ကလည်းရှိတယ်ဆိုတော့အဲ့ဒါကအထောက်အကူဖြစ်မှသိကြပါတယ် ဒါပေမဲ့ရေရှည်မှာတော့တည်ငြိမ်ရေးအတွက်အထောက်ပံ့ဖြစ်မယ်လို့မထင်ပါဘူးဆိုပြီး Hebrew တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင် Abraham Diskin ကပြောသွားတာပါအခုဆိုရင် Lieberman ရဲ့ပါတီကူတာမကလွတ်တော်တွင်အမတ်နေရာထောက်ဝက်ကျော်ကိုနေတရားဥအစိုးရကထိန်းချုပ်ထားပြပါပြီ Lieberman ကကာကွယ်ရေးဝန်ကြီးသည့်ဖြစ်တာဝန်ထမ်းဆောင်တော့မှာပါLibanon ကိုအစိုးရအဖွဲ့တွေထည့်သွင်းလိုက်ခြင်းအပြင် Israel Palestine နှစ်နိုင်ငံရှင်တွဲနေထိုင်ရေးပိုပြီးခက်ခဲသွားစေမယ်လို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရ Mark Toner ကပြောပါတယ်။အမေရိကန်အနေနဲ့ Israel အစိုးရနဲ့ဆက်လက်ပြီးတော့လက်တွဲလုပ်ကင်သွားဖို့အခိုင်အမာဆုံးဖြတ်ထားတယ်လို့လည်းနိုင်ငံသားဌာနပြောခွင့်ရကပြောပါတယ်
။ American ပြည်တော်စုနယူးယောက်မြို့မှာမနေ့ဗုဒ္ဓဟူးနေ့ညကကြော်ကြားတဲ့ Rap အစိုးရ TI ဖျော်ဖြေမဲ့ဂီတပွဲတော်ကျင်းပရာနေရာမှာပြစ်ခတ်မှုဖြစ်တာကြောင့်တဦးသေဆုံးပြီး၃ဦးဒဏ်ရာရပါတယ်။နယူးယောက်မြို့မန်ဟတန်အရက်က Union Square အနီး Arvin Plaza မှာပြစ်ခတ်မှုဖြစ်ပြီးအသက်33နှစ်အရွယ်အမျိုးသားတဦးသေဆုံးတယ်လို့ New York Times သတင်းစာကဖော်ပြပါတယ်။ပြစ်ခတ်မှုအတွင်းအသက်34နှစ်အရွယ်အမျိုးသားကတော့ရင်ဘတ်ကိုထိမှန်ခဲ့ပြီးအသက်26နှစ်အရွယ်အမျိုးသမီးကတော့ခြေထောက်ကိုထိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။နောက်ထံရရသူတဦးကတော့ဆေးရုံကိုသူ့ဖာသာလမ်းလျှောက်သွားတယ်လို့အာဏာပိုင်တို့ကပြောပေမဲ့သူဘသူဆိုတာနဲ့ဘလို့ထံရမျိုးရထားတယ်လဲဆိုတာကိုတော့မသိရပါဘူး။Twitter မှာတင်ထားတဲ့အခင်းဖြစ်နေရမှာရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့ပွဲလာပရိသတ်တွေကြောက်အလန့်အားအော်ဟစ်ပြီးထွက်ပေါက်ရှိရာကိုပြေးလွှားနေကြတာမြင်တွေ့ကြရပြီးလူတဦးကတော့ကျန်းပြင်ပေါ်မှာလဲကျနေသူတဦးကိုကူညီပေးနေတာကိုတွေ့ရပါတယ်။ပြစ်ခတ်မှုနဲ့ပတ်သက်ပြီးဖမ်းဆီးထားတာတော့မရှိသေးပါဘူးရှင
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ19 kHz 1063ညလိုင်းနိုမီတာ19 kHz 15565လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေကြာတာပရိညာနေပဲတရုံတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အင်ဒိုနီးရှားနိုင်ငံဆူမထရာကျွန်းမြောက်ပိုင်းကစင်နဘုံမီတော်ဟာဒီကနေ့ထပ်ပေါက်ကွဲပါတယ်မီတော်မှာလှုပ်ရှားမှုတွေဆက်ရှိနေသေးပြီးနောက်ထပ်ပေါက်ကွဲအုံမဲ့အလားအလာတွေရှိနေသေးတယ်လို့မီတော်ကျွမ်းကျင်သူတူကပြောပါတယ်။အခုထပ်ပြီးတော့ပေါက်ကွဲတာကြောင့်အထူးသဖြင့်ထိခိုက်တဲ့နေရာကတော့မီတော်ကနေ 3.8 မိုင်အကွာလောက်လေးမှာရှိတဲ့ဆူကန်ဒီဘီရွာလေးပါပဲ။အမျိုးသမီးနဲ့ကလေးငယ်အများစုဖြစ်တဲ့ရွာသားတို့အဲ့ဒီဒေသကနေထွက်သွားကြပြီဖြစ်ပေမဲ့အမျိုးသားအများစုကတော့အိမ်တွေနဲ့အိမ်မွေးတိရစ္ဆာန်တွေကိုကြည့်ဖို့ဆက်ရှိနေကြပါသေးတယ်။ပြီးခဲ့တဲ့နှစ်ဇွန်လကမီတော်ပေါက်ကွဲနိုင်တဲ့အလားအလာကိုအမြင့်ဆုံးအဆင့်သတ်မှတ်ထားပြီးတဲ့နောက်မီတော်အခြေအနေကိုတာဝန်ရှိသူတွေကအနီးကပ်စောင့်ကြည့်နေကြတာပါ။ကာရိုခရိုင်ကအမြင့်ပေ 1530 ရှိတဲ့ဒီမီတော်ဟာနှစ်400နီးပါးလှုပ်ရှားမှုမရှိဘဲအသက်မဲ့နေခဲ့ပြီးတဲ့နောက်2010ပြည့်နှစ်ဩဂုတ်လမှာပြန်အသက်ဝင်ပေါက်ကွဲခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကလူ2ယောက်သေဆုံးပြီးတော့လူပေါင်း3000လောက်အိုးအိမ်ဆုံးထွက်ပြေးခဲ့ရပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလမှာပေါက်ကွဲတုန်းကတော့လူပေါင်း16ယောက်သေဆုံးခဲ့ပါတယ်။စင်နာဘုံမီတော်ဟာအင်ဒိုနီးရှားမှာရှိတဲ့မီတော်ရှင်120ကျော်တဲ့ကတစ်ခုဖြစ်ပါတယ်။
ပြည်ထန်ချခံခဲ့ရတဲ့အစားပိုင်းချမ်းသတင်းထောက်ခါရီဂျာအစ်စမာယီလိုပါလွတ်မြောက်လာခဲ့ပါပြီ။သူမှချခံရတဲ့ထောင်ထံ9နှစ်ပြည်တန်ကိုထက်ဝက်လျှော့ချကြောင်းအစားပိုင်းချမ်းတရားရုံးချုပ်ကအမိန့်ချမှတ်လိုက်ပြီးနောက်မနေ့ဗုဒ္ဓဟူးနေ့ကသူမှထောင်ကထွက်လာတာဖြစ်ပါတယ်။သမ္မတအီလ်ဟမ်အလီယပ်နဲ့မိသားစုရဲ့ကြီးကြီးတဲ့ချမ်းသာကြွယ်ဝမှုတွေကိုဖော်ထုတ်ခဲ့မှုနဲ့လူသိများသူသတင်းထောက်ခါဒီဂျာအစ္စမာယီလိုပါကိုအခွန်ရှောင်မှုအခွင့်အာဏာကိုအလွဲသုံးစားလုပ်မှုတွေနဲ့ဆွဲချက်တင်ခံခဲ့ရတာဖြစ်ပြီးအများစုကတော့နိုင်ငံရေးပျော့ကပါတယ်လို့ပြောဆိုကြပါတယ
် I will of course go further to the European court and
ဆွဲဆိုချက်တွေအလုံးအတွက်အပြစ်မရှိဘူးဆိုတာပေါ်ပေါက်လာတဲ့အထိဥရောပတရားရုံးမှာဆက်လက်လှုံ့ဆော်သွားပါမယ်ကျမကိုထောင်ထဲမှာတနည်းခွဲထိမ့်သိမ်းထားပြီးအလုံးမလုံးနိုင်မိသားစုနဲ့မတွေ့နိုင်ចောင်းသူចောင်းသားတွေနဲ့မတွေ့နိုင်ခဲ့တာတွေအတွက်အစားပိုင်းချက်အစိုးရမှတာဝန်ရှိပါတယ်ကျမအပေါ်လှုပ်ဆောင်ခဲ့တာအလုံးအတွက်အစိုးရကတာဝန်ယူရပါလိမ့်မယ်လို့ထောင်ကလွတ်လာတဲ့သတင်းတောက်ခါရီဂျာအစ္စမာယီလိုဘာကပြောဆိုခဲ့တာဖြစ်ပါတယ် Amnesty International နဲ့ Human Rights Watch အဖွဲ့တို့လိုနိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကတော့သူမအပေါ်ချက်မှတ်ထားတဲ့ပြစ်ဒဏ်အလုံးကိုရုပ်သိမ်းပေးဖို့တောင်းဆိုပါတယ်အမေရိကန်ပြည်ထောင်စုအစိုးရအတန်းလွှင့်လုပ်ငန်းများဆိုင်ရာအုပ်ချုပ်ရေးမှုများဘုတ်အဖွဲ့ BBG ရဲ့အမှုဆောင်အရာရှိချုပ်နဲ့ညွှန်ကြားရေးမှူးဂျွန်လန်းစင်ကလည်းခါရီဂျာအစ္စမာယီလိုဘာကိုခီးသွောက်ွင့်တမ်းမြစ်ချက်ကိုဖယ်ရှားပေးဖို့အပြင်ဖမ်းဆီးချုပ်နှောင်ခံခဲ့ရလို့ဒုက္ခတုခတွေခံစားခဲ့ရတဲ့သူမကိုအနောက်အရှက်ပေးတာတွေစောင့်ကြည့်တာတွေနဲ့ချင်းချောက်တာတွေမလုပ်ဖို့ကိုလည်းအစားပိုင်းချမ်းအာဏာပိုင်တွေကိုတောင်းဆိုလိုက်ပါတယ
်အမေရိကန်ပြည်ထောင်စုကအဝင်ထွက်အများဆုံးလေဆိပ်တွေမှာလူတွေပြစ်ကျက်စောင့်ဆိုင်းနေရတာအဆင်ပြေစေဖို့အတွက်လုံခြုံရေးဆိုင်ရာစစ်ဆေးသူအသစ်တွေကိုထပ်လွှတ်ထားပြီးလို့တရုတ်ဘုဆောင်ရေးပိုင်းလုံခြုံရေးဆိုင်ရာစီမံခန့်ခွဲရေးအဖွဲ့ TSA အကြီးအကဲကပြောပါတယ်။လေဆိပ်တွေမှာလုံခြုံရေးစစ်ဆေးခံမှုအချိန်အကြာကြီးစောင့်ကြရတာကြောင့်မကြေမနက်ဖြစ်ပြောဆိုရေးပန်းတံတွေထွက်ထားတာပါ။အ ောင်မေဘွယ်နေ Memorial Day အလိုက်ရနေ့နေရာဒီခီးသားကာလစကန်ဒီအချိန်လေးမှာပဲအခုလိုစစ်ဆေးသူအစ်တွေထပ်ပြီးအားဖြစ်လိုက်တာပါ Chicago, New York, Atlanta, Los Angeles နဲ့တခြားအဝင်အထွက်များတဲ့လေဆိပ်တွေအတွက်လုံခြုံရေးစစ်ဆေးသူဝန်ထမ်းအစ်တွေပို့ထားတဲ့ကြောင်းဒီ ASCII အကြီးကပီတာနက်ဖန်ဂျာကလွတ်တော်အမတ်တွေကိုပို့ထူးနေမှာပြောပါတယ
်။အမေရိကန်ပြည်တော်စုကကျောင်းနေမှာလိန်ပြောင်းထားတဲ့ကျောင်းသူကျောင်းသားတွေတန်းစင်ကန်ရွေးချယ်အသုံးပြုခွင့်နဲ့ပတ်သက်ပြီးအစိုးရကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေနဲ့ပတ်သက်လို့တက်ဆက်ပြည်နယ်ကဥဆောင်ပြီးပြည်နယ်၁၁ခုကသမ္မတအိုဘားမအစိုးရကိုတရားစွဲလိုက်ပါတယ်။အစိုးရကျောင်းနေမှာတက်နေတဲ့ကျောင်းသားတွေအနေနဲ့သူတို့ရဲ့မွေးစင်းထဲမှာဖော်ပြထားတဲ့လိန်ခွဲခြားသတ်မှတ်ချက်အတိုင်းမဟုတ်ဘဲသူတို့ကိုသူတို့ကြားဒါမှမဟုတ်မအဖြစ်သတ်မှတ်တဲ့အတိုင်းတန်းစင်ကန်တွေကိုအသုံးပြုခွင့်ပေးဖို့ Federal အစိုးရရဲ့လက်ညွန့်ချက်ကတိုက်တွန်းထားတာပါအစိုးရရဲ့တိုက်တွန်းချက်ဟာကျောင်းသားတွေရဲ့ပုဂ္ဂလိကအခွင့်အရေးတွေကိုအကာအကွယ်မပေးဘူးလို့ဗုဒ္ဓဟူးနေ့ကရှောက်ထားလိုက်တဲ့တရားစွဲဆိုချက်မှာဖော်ပြထားပါတယ
်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါအခုကစလို့ဆက်သွယ်မေးမြန်းခြင်းနဲ့သတင်းလွှာတွေကိုတင်ပြသွားပါမယ်အမေရိကန်နိုင်ငံသားကြီးဝန်ကြီးဟောင်းဟီလာရီကလင်တန်ဟာနိုင်ငံသားဝန်ကြီးအဖြစ်တောင်းဝန်ထမ်းဆောင်ခဲ့တဲ့ကာလအတွင်းအလုံးနဲ့ဆိုင်တဲ့အီးမေးလ်တွေကိုသူ့ရဲ့ပုဂ္ဂိုလ်ရေးသုံးတဲ့အီးမေးလ်လိပ်စာကနေသုံးခဲ့တဲ့အတွက်နိုင်ငံသားကြီးဝန်ကြီးဌာနရဲ့အစည်းအကမ်းချက်တွေကိုချိုးဖောက်ရရောက်တယ်လို့နိုင်ငံသားကြီးဌာနရဲ့စစ်ဆေးမှုချုပ်ကဆုံးဖြတ်ခဲ့ပါတယ်ဌာနကမဟုတ်တဲ့အပြင်ကွန်ပျူတာဆာဗာကတဆင့်အီးမေးလ်တွေဖြတ်သွားတဲ့အတွက်လုံခြုံရေးအန္တရာယ်ရှိစေခဲ့တယ်လို့ဒီကနေ့ကြာသပတေးနေ့မှာထုတ်ပြန်မှုရှိတဲ့စုံစမ်းစစ်ဆေးမှုအစိုးရခန်းစာမှာစစ်ဆေးမှုချုပ်ကပြောဆိုလိုက်တာပါအခုလိုအစိုးရအစိုးရခန်းစာကြောင့်တမရလောင်းဖြစ်ဖို့ကြိုးစားနေတဲ့ဟီလာရီကလင်တန်ရဲ့မဲဆွယ်စည်းရုံးမှုတွေပေါ်ဘယ်လိုသက်ရောက်မှုတွေရှိလာနိုင်ပါသလဲ VOA သတင်းတောက်ဇလတိစီကာဟုတ်ရဲ့သတင်းလွှာကိုတော့မဆုမြတ်မွန်ကတင်ပြပါမယ်
အမေရိကန်နိုင်ငံသားရဲ့တာဝန်တွေမပြီးဆုံးခင်မှာနိုင်ငံသားရဲ့ဝန်ကြီးဟောင်းဟီလာရီကလင်တန်အနေနဲ့အစိုးရတာဝန်နဲ့ဆိုင်သမျှအီးမေးလ်တွေအားလုံးကိုဌာနကိုပေးခဲ့တဲ့လို့နိုင်ငံသားရဲ့ဝန်ကြီးဌာနစစ်ဆေးရေးမှူးချုပ်ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒါပေမဲ့အစိုးရအီးမေးလ်မူဝါဒကိုချိုးဖောက်တဲ့ဝန်ကြီးကဟီလာရီကလင်တန်တယောက်တည်းမဟုတ်ဘူးလို့နိုင်ငံသားရဲ့ဌာနပြောခွင့်ရမတ်တုန်နာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ
်။ We could have done a better job.at preserving emails and records. ဘယ်လိုလဲ
ပြောရမယ်ဆိုရင်အရင်ဆိုရတော်တော်များများလက်ထက်သေးကနိုင်ငံသားရေးဝန်ကြီးတွေသူတို့ရဲ့အကြီးတန်းအရာရှိတွေအပြန်အလှန်ပို့ခဲ့တဲ့ email တွေမှတ်တမ်းတွေကိုကျွန်တော်တို့အနေနဲ့အခုထက်ပိုပြီးသေးသေးချာချာထိမ့်သိမ်းထားနိုင်ခဲ့ရမှာပါဝန်ကြီးကလင်တန်လက်ထက်မတိုင်ခင်တည်းကအဲ့လိုဖြစ်နေတာကိုကျွန်တော်တို့သိပါတယ
်အလုပ်တာဝန်နဲ့ဆိုင်တဲ့ email တွေကိုပုံကိုရေးသုံးတဲ့ email လိပ်စာကနေသုံးခဲ့တဲ့အကြောင်းစပေါ်ထွက်လာခဲ့ချိန်တုန်းကသူ့အနေနဲ့ဥပဒေနဲ့ဆန့်ကျင်တာဘာတစ်ခုမှမလုပ်ခဲ့ဘူးလို့ဝင်ကြီးဟောင်းကလင်တန်ကဆိုခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့အရင်ကအခုလိုဖြစ်လာမယ်မှန်သိခဲ့ရင်ဒီလိုလှုပ်ချင်မှလှုပ်ခဲ့လိမ့်မယ်လို့ထပ်ပြီးပြောကြားခဲ့ပါတယ်။
Even though it was allowed, I should have used two accounts. One.
တမ်းမြစ်ထားတာမျိုးမရှိခဲ့ပေမဲ့လေကျမအနေနဲ့ပုံကိုရေးတွေ email account တစ်ခုအလုံးနဲ့ဆိုင်တဲ့ email account တစ်ခုတက်တက်စီထားပြီးတော့သုံးခဲ့တင်တာပါ။တစ်ခုတည်းထားခဲ့မိတာအမှားပါ။အဲ့ဒီအတွက်စိတ်မကောင်းပါဘူး။တာဝန်လည်းကျမယူပါတယ်
။စာမျက်နှာပေါင်း 9,000 ကျော်ပါတဲ့တာဝန်နဲ့ဆိုင်တဲ့ email တွေကိုရောပုံကိုရေးသုံးတဲ့ computer server ကိုပါနိုင်ငံသားရေးဝန်ကြီးဌာနလက်ကိုပေးအပ်ခဲ့ပြီးတဲ့နောက်မှာတော့ဒီကိစ္စခဏငြိမ်သွားခဲ့ပါတယ်။ဒါပေမဲ့ Democratic Party အတွက်သမ္မတလောင်းဖြစ်ဖို့ကြိုးစားနေတဲ့ Mrs. Clinton နဲ့ပတ်သက်တဲ့သတင်းဖော်ပြချက်တွေထဲမှာတော့ထည့်သွင်းဖော်ပြကြလိမ့်ရှိပါတယ်။အခုနောက်ဆုံးစစ်ဆေးရေးမှူးချုပ်ရဲ့စီရင်ခံစာထွက်ပေါ်လာခဲ့တော့ပြိုင်ဘက်ဖြစ်တဲ့ Republican Party ဘက်က Donald Trump အတွက်အခွင့်ကောင်းယူထိုးနှက်စရာဖြစ်ခဲ့ပါတယ
်။ Crooked Hillary, Crooked Hillary.Jesus crooked is
the ကျန်ဖန်များတဲ့ Hillary, လူညာ Hillary အတွက်သတင်းသိုးထွက်လာပြီလေ။တိကျတဲ့အတိုင်းပဲထွက်လာတဲ့သတင်းတွေကမကောင်းဘူးဗျ။စစ်ဆေးမှုချုပ်ရဲ့အစီရင်ခံစာကလည်းသူ့အတွက်မကောင်းချာဘူး
။ American Outlook တော့ Democratic ခေါင်းဆောင် Nancy Pelosi ကတော့ Hillary Clinton ဘက်ကနေအခုလိုကာကွယ်ပြောသွားခဲ့ပါတယ်
။ The report itself references long-standing systemic weaknesses
ဒါဟာဟိုးအရှင်နိုင်ငံသားရေးဝန်ကြီးတွေလက်ထက်မတိုင်ခင်တည်းကဖြစ်နေတဲ့စနစ်ပိုင်းဆိုင်ရာအားနည်းချက်ဖြစ်ပါတယ်လို့ကိုအစီရင်ခံစာထဲမှာရည်ညွှန်းဖော်ပြထားပါတယ်ရှင့
်နိုင်ငံသားရေးဝန်ကြီးဌာနစစ်ဆေးရေးမှူးချုပ်က1998ခုနှစ်ကနေလက်ရှိအထိနိုင်ငံသားရေးဌာနမှာကျင့်သုံးနေတဲ့မှတ်တမ်းတင်မှုဆိုင်ရာဥပဒေတွေမူဝါဒတွေနဲ့လက်တွေ့ဆောင်ရွက်မှုတွေကိုသုံးသပ်ပြီးတော့အစီရင်ခံစာထုတ်ပြန်တာဖြစ်ပါတယ်ရှင့်
ရန်ကုန်တိုင်းအတွင်းကကျူးကျော်နေထိုင်သူတွေရဲ့အရေးတက်တက်တသားကင်တွဲဖြည့်ရှင်းသွားမယ်တဲ့ဘောမျိုးရန်ကုန်တိုင်းဝန်ကြီးချုပ်ကဗိုလ်ထူးနေမှာဒင်းစာရှင်းလင်းပွဲလုပ်ပြီးပြောသွားပါတယ်။ပြည်내တိုင်းဒေသကြီးတချို့ကဝန်ကြီးချုပ်တွေအတွက်ခေါင်းခဲစရာပြဿနာကြီးတစ်ခုဖြစ်တဲ့ကျူးကျော်ပြဿနာကိုရန်ကုန်တိုင်းမှာအောင်အောင်မြင်မြင်ဖြည့်ရှင်းနိုင်ဖို့ဘာတွေလုပ်သင့်တယ်လို့ကျွန်တော်တို့သောတာရှင်တွေကအကြံပေးကြပါတယ်။ကျူးကျော်အရေးအပြည့်အစုံဖြည့်ရှင်းနိုင်မယ့်နည်းလမ်းမျိုးစုံနဲ့ပတ်သက်ပြီးအခုလာမယ့်စနေညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး။ email လေးစာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဗမာစနေည VOE တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်ရလိုက်ရပါတယ်ခင်ဗျာ။အခုတော့မြန်မာပြည်နဲ့ဆိုင်တဲ့သတင်းတွေကိုတင်ဆက်သွားပါမယ်။ငញ្ញန်ရင်နဲ့လွတ်လပ်တဲ့လူအတိုင်းဝိုင်းထူထောင်ရမှာမြန်မာလူငယ်တွေပါဝင်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတဟောင်း George W. Bush ကပြောကြားလိုက်ပါတယ်။သမ္မတဟောင်းရဲ့ Bush Institute မှာတက်ရောက်နေတဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာသင်တန်းဆင်ပွဲမှာတိုက်တွန်းပြောဆိုလိုက်တာပါ။အပြည့်စုံကိုတော့ကိုအောင်ကတင်ပြမှာဖြစ်ပါတယ်။
မေလ25ရက်နေ့ကအမေရိကန်သမ္မတဟောင်း George W. Bush ရဲ့ Bush Institute ကစီစဉ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာ Foreign တင်းနှံဆင်ပွဲကို Texas ပြည်နယ် Dallas မှာကျင်းပခဲ့တာပါ။တိုင်းပြည်ဒီမိုကရေစီအတွင်ကူးပြောင်းရေးကာလမှာတဒတ်တအားပါဝင်ကြတဲ့မြန်မာနိုင်ငံကလူငယ်ခေါင်းဆောင်18ဦးရဲ့ Diploma တင်းနှံဆင်ပွဲကိုသမ္မတဟောင်း George W. Bush နဲ့ဇနီး Laura Bush တို့တက်ရောက်ပြီးစကားပြောကြရမှာသမ္မတ Bush ကမြန်မာလူငယ်တွေတိုင်းပြည်တည်ဆောက်ရေးမှာအထောက်အကူဖြစ်အောင်ကူညီကြဖို့တိုက်တွန်းခဲ့ပါတယ
်။ I share the same desire that Laura and I have which is to do our best to spread freedom for the sake of peace and
unity. ဒီနေ့လူကုန်တိတ်ခါကိုတန်ဖိုးထားတဲ့လွတ်လပ်မှုအဝန်အဝိုင်းပိုကျေပြန့်အားကောင်းလာအောင်အကောင်းဆုံးလှုပ်ဆောင်သွားဖို့ကျွန်တော်နဲ့လော်ရာစိတ်ပိုင်းဖြတ်ထားပါတယ်။ဒါဟာအကောင်းဆုံးလမ်းဖြစ်ပြီးအခုတင်နန်းဆင်းတဲ့ចောင်းသူចောင်းသားတွေကိုလည်းဒီတိုင်းဆက်လုပ်ဖို့ကျွန်တော်တို့ပြောခဲ့ပါတယ်။ဒါဟာကျွန်တော်တို့တော့အနာဂတ်ခေါင်းဆောင်တွေကိုအားပေးဖို့ရရှိတဲ့အခွင့်အရေးပါ။ဒီလိုအားပေးလိုက်တဲ့သူတွေဟာလည်းမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်အောင်ဆက်လုပ်သွားမယ်ဆိုတာတကယ်ကိုယုံကြည်ပါတယ်
ဒီအခမ်းအနားကိုသမရဟောင်းဇနီးမောင်နှံအပြင်ဒီမိုကရေစီရေးထောက်ခံအားပေးတဲ့အဖွဲ့အစည်းတွေကခေါင်းဆောင်တွေလည်းတက်ရောက်ပါတယ်လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာဖိုရမ်ကိုတက်ရောက်သူတဦးဖြစ်တဲ့ယုံကြည်ရသောရွေးကောက်ပွဲများပေါ်ပေါက်ရေးပြည်သူများပူးပေါင်းလှုပ်ရှားမှုအဖွဲ့ကမအေးဆန်းက
My college and I visited to Washington DC to witness the foundations of
ဒီတင်နှံမှာခေါင်းဆောင်မှုဆိုင်ရာကိစ္စရပ်တွေကိုတင်ကြားခဲ့သလို Washington DC မြို့တော်ကိုတွားရောက်လေ့လာတဲ့အခါမှာလည်း American ပြည်ထောင်စုဒီမိုကရေစီစနစ်ကိုဘယ်လိုတိဆောက်ထားသလဲဆိုတာတွေ့ခဲ့ရပါတယ်။အခုလိုမျိုးဒီမိုကရေစီစနစ်လက်တွေ့ကျင့်သုံးနေတာကိုတွေ့ရတော့မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းလာရမယ်ဆိုတဲ့မျှော်လင့်ချက်တွေပို့ပြီးတော့ရလာခဲ့ပါတယ်။ဆင်းရဲမှုပပျောက်ရေးအလောက်ကင်ဖန်တီးရေးပြည်သူလူထုရဲ့ပညာရေးနဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေပုံမခိုင်မလာအောင်လှုံ့ဆော်ဖို့အတွက်အဲ့ဒီအခြေအနေတွေကကျွန်မကိုလှုံ့ဆော်ပေးပါတယ်။
2016ခုနှစ်ဖိုရမ်တင်နန်းဆင်ပွဲကိုမဖြူဖြူအောင်နဲ့ကိုလင်းထက်နိုင်တို့လည်းတက်ရောက်ပါတယ်။2015ခုနှစ်တင်နန်းဆင်ပွဲကျင်းပတဲ့အချိန်တုန်းကပညာရေးဥပဒေပြင်ဆင်ရေးလှုပ်ရှားမှုကြောင့်မြန်မာနိုင်ငံမှာသူတို့ဟာအချင်းချခံထားရတာပါ။တင်နန်းဆင်အခမ်းအနားကိုတက်ရောက်လာတဲ့သမရဟောင်းကတော်လော်ရာဘုတ်ကလည်းဒီမိုကရေစီရရှိအောင်ဆွေးလုံလနဲ့ကြိုးပမ်းခဲ့ကြသူတွေကိုချီးကျူးစကားပြောကြားခဲ့ပါတယ်။
In 2002 I became an advocate for human rights in Burma.
2002ခုနှစ်ကစလို့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်မစတင်လှုပ်ဆောင်လာတာပါ။အတိုက်ခံတွေပေါ်မှာစစ်အစိုးရရဲ့ပြုမှုဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့တော်တော်ကိုစိတ်မသက်မသာဖြစ်ခဲ့ရပါတယ်။နိုင်ငံတွင်းမှာလည်းသူတို့ကိုဆန္ဒပြတဲ့အပြင်နိုင်ငံတကာကလည်းလက်မခံဘူးလို့ပြောဆိုနေတဲ့ကြားကပဲစစ်အစိုးရဟာတိုင်းပြည်အာဏာကိုချုပ်ကိုင်လာတာဆယ်စုနှစ်အတော်ကြာပါပြီ။ဒီလိုအခြေအနေအောက်မှာပဲဒေါက်တာဆန်းစုကြည်အပါအဝင်ဒီမိုကရေစီလိုလားတဲ့ခေါင်းဆောင်တွေဟာအနာဂတ်ဒီမိုကရေစီနိုင်ငံတော်အတွက်ဇွဲနှဲနဲ့ဆောင်ရွက်ခဲ့ကြပါတယ်။တနေ့နေ့မှာမြန်မာပြည်လွတ်မြောက်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီလိုမျိုးမဆုံးမနစ်လှုံ့ဆော်ခဲ့ကြတာတွေကိုလည်းကျွန်မအနေနဲ့အထင်ကြီးလေးစားမိပါတယ်။မဆုံးမနစ်စ조사ဆောင်ရွက်ခဲ့တာတွေကြောင့်ပဲဒီကနေ့ဆိုရင်မြန်မာနိုင်ငံဟာအဲ့ဒီအိမ်မက်ထဲကအတိုင်းအကောင့်ထဲပေါ်လာဖို့ပို့ပြီးတော့နှိစက်လာပါပြီ
။နိုင်ငံရေးဒီမိုကရေစီအတွင်းကူးပြောင်းရမှာလိုအပ်တဲ့ကျွမ်းကျင်မှုအရေးသွင်းတဲ့ပတ်သက်ပြီးငွေရည်သူကောင်းဆောင်တွေကိုသမ္မတဟောင်း George W. Bush ရဲ့ Bush Institute ကစီစဉ်တဲ့လွတ်လပ်မှုနဲ့ကောင်းဆောင်မှုဆိုင်ရာဖိုရမ်မှာတင်ကြားပို့ချပေးနေတာပါ။တနှစ်ကြာတင်တဲ့ကာလအတွင်း Liberal Democracy နဲ့စီးပွားရေးလွတ်လပ်ခွင့်တခြားနိုင်ငံတွေကဒီမိုကရေစီရေးပြောင်းလဲမှုဖြစ်စဉ်လက်တွေ့အသုံးချကောင်းဆောင်မှုနဲ့စီမံခန့်ခွဲမှုအကြောင်းစတာတွေကိုတင်ကြားပေးပါရခင်ဗျာ။
မြန်မာလူငယ်တွေနဲ့ပတ်သက်တဲ့ American သမ္မတဟောင်းတူရဲ့ဆန္ဒနဲ့ပတ်သက်လို့ကိုအောင်အောင်ပြောပြသွားတာပါအခုတော့ထိုင်းမြန်မာနယ်စပ်အခြေအနေကိုကြည့်အောင်ပါထိုင်းမြန်မာနယ်စပ်မှာမကြာခဏဆိုသလို သူပိုင်ကိုပိုင်အငင်းပွားလေးရှိတဲ့မဲဆောင်မြဝတီချစ်ကြည်ရေးတရားအနီးကရေလေကျွန်းမှာမွေးစေဝါရောင်းဝယ်ဖောက်ကားမှုအပောင်းဝင်ဒူးစရိုက်လုပ်ငန်းလှုပ်ဆောင်နေတယ်လို့တန်တရားရှိတဲ့လုပ်ရတွေကိုမြန်မာအာဏာပိုင်တွေကနှိမ်နှင်းခဲ့ကြပါတယ်နေပြည်တော်ကအထူးတပ်ဖွဲ့တွေနဲ့ဒေသဆိုင်ရာအာဏာပိုင်တွေရဲ့နှိမ်နှင်းမှုတွင်မွေးစေဝါတွေနဲ့အတူတန်တရားရှိသူလူ၈ဦးထက်မနည်းကိုလည်းဖမ်းဆီးလိုက်ကြောင်းဒေသခံတွေကပြောပါတယ်အပြည့်စုံကိုတော့ထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ရီချစ်တီရဲတံတားအောက်ကနှစ်နိုင်ငံပိုင်ဖြစ်နေတဲ့ရေလေကျွန်းဟာနေ့စဉ်လုတ်ကင်စားတောက်နေတဲ့ပြန်ကျဈေးတယ်တွေရဲ့နေထိုင်နေတဲ့နေရာဖြစ်ပြီးမူရစေဝါနဲ့လူရက်မှုတွေလူကုန်ကူးမှုတွေလူတက်မှုတွေဖြစ်ပွားခဲ့တဲ့နေရာတစ်ခုပါဆယ်စုနှစ်တစ်ခုကျော်ကြာတဲ့အထိအဲ့ဒီနေရာကိုအပြည့်အပြည့်ရှင်းလင်းတာမျိုးတွေမရှိခဲ့ပေမဲ့အခုခါမှာတော့အာဏာပိုင်တွေကစတင်ရှင်းလင်းမှုတွေလုပ်ခဲ့တာကြောင့်လူရှိဦးတဲ့မနယ်ဖမ်းဆီးခံခဲ့ရပြီးစိတ်ကြွဈေးတွေလည်းဖမ်းဆီးရမိတာတွေဖြစ်ခဲ့ပါတယ်ရေလေကျွန်းကိုရှင်းလင်းစဉ်မှာမျက်မြင်တွေ့ရှိသူတို့ကအခုလိုပြောပြပါတယ်
ဒီအောင်စိတ်ကဖြေပြရဲကာမစိတ်ကဖြေပြရဲနောက်ပြီးတော့ငင်းသေးတယ်အဲ့လိုအဆုံမိတော့ဖြေကြောက်တယ်အမိပြီးတော့ကလောင်ခေါ်ပါတယ်တက်ခန်းခေါ်ပါချစ်သေးနေတော့အလုံးမအယောက်60ရာတော့ဆက်ရှိရတက်ခန်းလို့ယူစားတဲ့လူတွေ6ရောက်ဘလို့ဆိုကာမထိုင်နေတာ
ရေလက်ကျောင်းဟာလူတက်မှုတွေဖြစ်ပွားတဲ့အထိဥပဒေစိုးမမှုတွေမရှိခဲ့တာတွေကြောင့်အဲ့ဒီနေရာကနေထိုင်းဘက်ကိုမူရစေဝါတည်ဆောင်တာတွေလည်းအရင်ကရှိခဲ့ပူပါတယ်ဒါဟာဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတင်လက်ထက်မှာပထမဆုံးကင်တွယ်ခဲ့တဲ့လုပ်ရက်ဖြစ်တယ်လို့လည်းဆက်ပြောပြပါတယ်
။ဒါတော့ဒီနေရာကဆွေးဆွေးဆင်းပါနော်။ဒီအခုညအချိန်မတော်ပြန်လာတဲ့ဖြီးသွားတယ်၊နေ့အချိန်မတော်ဖြီးသွားတယ်၊အဲမှာလူကြီးလူသားတို့မရင်းချင်တာခဏခဏဖြစ်တယ်ပေါ့။လွန်ခဲ့တဲ့2လ3လကမကွေးကအမျိုးသမီးလေးတယောက်ညသူမိဘနေမကောင်းလို့ဖြတ်တန်းသွားလာတဲ့အချိန်မှာအဲဒီလေကျွန်မပါတဲ့ဖြစ်စီအလူခံပြီးတော့လူအမလေးချင်းပြတ်သက်ခံတဲ့ဖြစ်မျိုးလေးကြုံရတာပေါ့အဲလူတွေကအဲ့ညမှာလူကုန်ကူမျိုးစုံပဲရှိတာပါမှလူဟိုတာဟိုကကမ်ဘူးတွေကကမ်ဘူးလူအဲ့ဒီလိုအရောင်းဝယ်လုပ်တဲ့ဓာစားတဲ့လူတွေရှိတယ်သူခဏကိုရင်းစားတဲ့လူတွေလည်းရှိတာပါလူပေါင်းစုံနေတာပါဒီနေရာအဓိကအဲ့နေရာကအမှတ်တရကွမြန်မာနိုင်ငံနဲ့ပဲသက်ဆိုင်တော့နော်အဓိကဒီထိုင်းနဲ့မသက်ဆိုင်ဘူးထိုင်းမြန်မာဘက်ကအုပ်ချုပ်တာပါအမှတ်တရကွကရင်းနာတော့အဲ့လိုမဖန်ဘူးကွာကသူမှန်တာဒီရက်တရစီမံကြက်လာပါဘာကြောင့်လဲမသိဘူးသူကတတင်းနေရတယ်တားရမြားနေတဲ့ခစားမှာကောင်းတဲ့ကမိုင်းက
မြောက်ရီမြို့မှာမူရစေဝါရောင်းဝယ်မှုတွေမြေယာသိမ်းမှုတွေလက်နက်ကင်အဖွဲ့အများပြားရှိမှုတွေကြောင့်အရင်အစိုးရလက်ထက်မှာကလေးကထိမ့်သိမ်းရခက်တဲ့နေရာတစ်ခုဖြစ်ရှိနေတာပါမကြသေးခင်တုန်းကတော့ကရင်ပြည်နယ်ဝန်ကြီးချုပ်မြောက်ရီမြို့ကိုလာရောက်ချိန်မှာဒေသခံလူထုကမြောက်ရီမြို့ရင်းကမူရစေဝါပြဿနာတွေလောင်းကစားဝိုင်းတွေအများပြားဖြစ်နေတဲ့ပြဿနာတွေမြေသိမ်းရသိမ်းဖြစ်နေတဲ့လက်နက်ကင်တွေရဲ့ပြဿနာတွေကိုလည်းတင်ပြခဲ့ကြပါတယ်ဒီအခြေအနေတွေအပြီးမှာတော့အခုလိုမျိုးစီမံချက်နဲ့ဖမ်းဆီးရေးယူတာတွေရှိလာတာဖြစ်နိုင်တယ်လို့လည်းမြောက်ရီမြို့ကန်တွေကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့တော့ဒေသဆိုင်ရာအာဏာပိုင်တွေကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင
် VOA သတင်းတော်မအေးမရဲ့တင်ပြချက်ဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ချင်ပါတယ်အာရှတလွှာကမိုးကောင်ရေရှားမှုတန်ခံနေရတဲ့နိုင်ငံတွေတဲကအိန္ဒိယနိုင်ငံမှာတော့ထူးထူးခြားခြားရေဖြန့်ဝေတဲ့အစီအစဉ်ကြောင့်ရေပြန့်လန့်မှုတန်ခံနေရတဲ့လူထုအတွက်သက်သာရရစေခဲ့ပါတယ်မိုးရာသီမရောက်ခင်ရေရှားပမှုနဲ့အကြီးအကျယ်ကြုံနေရတဲ့အိန္ဒိယနိုင်ငံအလဲပိုင်းမှာယထာတစဉ်နဲ့လိုက်လံဝေငှပေးနေတာပါအိန္ဒိယနိုင်ငံမှာနီလန်ပေါင်းစုံနဲ့ရေရှားမှုပြဿနာကိုဖြေရှင်းနေတဲ့အကြောင်းနဲ့ပတ်သက်လို့ AB သတင်းဆောင်မကိုအခြေခံပြီးကိုအောင်လွင်ဦးကတင်ပြมาဖြစ်ပါတယ
်ဘူရိုင်းဟောင်းယထာတစဉ်ဆိုင်လိုက်မျှော်ကြတဲ့အထက်မှာဂျက်တိုးတို့အမည်ပေးထားတဲ့ရေစဲယထာလောက်လူတွေအားတက်သရောဖြစ်တာမျိုးကတော့သိရှိမှာမဟုတ်ပါဘူးမိုးကောင်ရေရှားမှုထံအဆိုးအဆုံးခံနေရတဲ့ဒေသတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံအလဲပိုင်းကလာတူမြို့ကိုရောက်လာတဲ့ယထာမှာတော့ရေကလန်တန်းနဲ့ချီတင်ဆောင်လာတာပါယထာဆက်ကောင်းရရှိဗီနုကူကာနီကတော့စီတင်ယထာအဟောင်းတွေကိုဓာတုပစ္စည်းတွေနဲ့စနစ်တကျတန့်စင်စေချောပြီးရေလိုတဲ့အရက်တွေမှာနေ့စဉ်နဲ့အမျှလိုက်လံဖြန့်ဝေပေးနေတာလို့ပြောပါတယ
်လာတူကာလွန်ကိုပဲလေဂျိုနောက်ထရိန်ဆမ်းနဲ့ချလိုက
်လာတူမြို့ကလူတွေအတွက်အတွဲကိုတွဲပါတဲ့ယထာကိုးစင်းနဲ့နေ့စဉ်ရေဖြန့်ဝေပါတယ်တနေ့ကိုရေကာလန်33,200လောက်ပို့ပါတယ
်။တွေ့ရဲစီမှာရေကာလန်14,000ပါပြီးယထာတစ်စင်းလုံးကိုရေပြည့်ဖြို့အတွက်ကတော့7 နာရီလောက်အချိန်ယူရပါတယ်။ယထာဘောကရေတွေကိုတော့ရေတန့်စင်ဆက်ထဲကိုပိုက်တွေနဲ့ဆုပ်တင်ပြီးမြို့ရင်းနဲ့အနီးအနားကျေးရွာတွေကိုရေတင်ကားတွေနဲ့ထပ်မံဖြန့်ဝေပါတယ်။ထုံစက်နဲ့ဆွဲလာတဲ့ရေတင်ကားတွေကရေကိုတော့တန်းစီဆောင်ဆိုင်နေရတဲ့ဒေသခံတွေကရေပုံးတွေအိုးတွေနဲ့တဲကြပါတယ်။ဒါပေမဲ့လည်းရေဖြန့်ချီရဲ့အစီအစဉ်တွေဟာလုံလောက်မှုမရှိဘဲနဲ့ရေရဖို့အတွက်ကိုနိုင်ပေါင်းများစွာဆောင်ဆိုင်ကြရတယ်လို့လည်းဒီဘက်ကိုက်ကွက်တို့လိုဒေသခံတွေကပြောကြပါတယ်။
पाण्याचे कसं आहे म्हणजे 15 दिवसाला 20 दिवसाला पाणी येते
सिबिंदाय खुदिमा भुमाय नाईव टनाय लावे जावा टनाय लावसो जदवावी नाटक यावो नै लावानी लिये लावती सावारे जिबी आरो ममा माऊ
टाइपी लुई 60 या गनो सफ्योई लोंगमा लौकै नि जावेमे यतु सफ्योई लोंनै नङा गरो ठेवटाउ मसि बाउ ससु नि पाउ म्या सो मियाव यी लोंचिन थौसै मुरि လွှဲမရတဲ့စီမံခန့်ခွဲမှုတွေမုတ်တုံမှုအားနည်းတာတွေစတိုက်ဆိုသလိုကြုံရတဲ့အတွက်လည်းနိနည်းနိုင်ငံအလဲပိုင်းဒေသဟာ၆တွေ့လာခဲ့ရတာပါအိန္ဒိယရဲ့ပြည်နယ်ပေါင်း73ခုမှာလူပေါင်းတန်းနဲ့ချီမိုးကောင်ရေရှားမှုကြုံရတဲ့အတွက်ဆက်ပြိုးရေးလုပ်ငန်းတွေမှာထိခိုက်မှုတွေကြုံရတယ်လို့လည်းဒေသခံလက်သမားတူဖြစ်တဲ့အရှုပ်ပလန်ခေကပြောပါတယ
်ဘီလ်ကူလ်ဘူရာဟာလေးစ်ဆဘ်ဆူခိုင
်အချိန်ကအရန်ကိုဆိုးပါတယ်အလုံး၆တွေ့ပြီးတော့ရေကလုံးဝကိုမရှိတော့ပါဘူးတိရစ္ဆာန်တွေအတွက်လည်းမရှိပါဘူးအခုတော့ရွာတွေမှာရေရဖို့ရေတင်ကား၃စင်းနဲ့ဟိုမှာတွေ့ရတဲ့ရေရင်းလေးတွေကိုရေဖြည့်ပေးနေပါတယ
်။မူကောင်ရေရှားမှုကြောင့်ကျွမ်းနာတိရစ္ဆာန်သေဆုံးတာ၊ကောက်ပဲတိနဲ့ပျက်စီးဆုံးရှုံးတာ၊ရေရှားရင်အသက်ဆုံးရှုံးရတာလို့ကြေကွဲစရာဇာတ်လမ်းတွေလည်းကျောင်းရပါတယ်။အသက်30အရွယ်ရန်ချနာချာတဲ့ရခင်မွန်းတဲ့ဟာဆိုရင်လည်းရေခိုင်ရင်ရေရင်းနဲ့ပြုတ်ချသေဆုံးခဲ့ရတာပါ။ဒါကြောင့်လဲမိသားစုမှာတူးရဲသားကျန်တဲ့အမျိုးသားတဦးဖြစ်ကွယ်လွန်သူရဲ့ဖခင်ကိုယ်တိုင်အလုပ်လုပ်နေရတယ်လို့လည်းအတော်ဖြစ်သူနီလာချာတဲ့ကပြောပါတယ
်။အမ်ချပုတ်နေပါနေစတိကေလာနီ
ကျမတို့ကကလေးနှစ်ယောက်ကိုရေသွားခရင်နဲ့အရင်နှစ်တည်ရတာပါအခုကျတော့သူ့ဖေကလဲတဲ့ဆင်အလုပ်လုပ်နေရတယ်လေသူ့ရွယ်နဲ့ဒီလုပ်လုပ်ဖို့ကမလွယ်ပါဘူးတမိသားစုလုံးတာဝန်ကိုသူ့တယောက်တည်းကဘလို့လို့ယူနိုင်ပါတယ်လေအစိုးရကလည်းဘာမှမထောက်ပံ့ပေးပါဘူးရှင
်အိန္ဒိယမိုးလေဝသဌာနကတော့ဒီနှစ်မိုးရာသီကခါတိုင်းထက်မိုးများမယ်လို့ခန့်မှန်းထားတာပါဒါပေမဲ့လည်းမိုးရာသီမတိုင်မချင်းမိုးကောင်ရေရှားတဲ့ခံနေရတဲ့အိန္ဒိယနိုင်ငံအလဲပိုင်းကဒေသခံတွေအတွက်ကတော့ရေသေးရထားကသာတခုတည်းသောမျှော်လင့်ချက်လို့ဆိုရမှာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြခဲ့တာဖြစ်ပါတယ်ကျွန်တော်တို့အခုတင်ဆက်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲည9:00-9:00ခွဲအထိ VOA မြန်မာပိုင်းကထုတ်လွှင့်မဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Jerusalem ကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြပါမယ
်ဒီပန်းနိုင်ငံမှာကျင်းပနေတဲ့စက်မှုဖွံ့ဖြိုးပရေး9နိုင်ငံကြီး7ထိပ်သီးအစည်းအဝေးဟာတိတ်ကိုထိရောက်ကြိုးရှိပြီးအစကောင်းတစ်ခုဖြစ်တယ်လို့အမေရိကန်သမ္မတဘရာကိုဘားမားကပြောလိုက်ပါတယ်ဆွေးနွေးပွဲအတွင်းမှာအဓိကအရေးကြီးတဲ့နောက်ထပ်နိုင်ငံတကာကိစ္စရပ်တွေကိုဆွေးနွေးကြဖို့ရည်ရွယ်ထားတယ်လို့လည်းသမ္မတဘားမားကပြောပါတယ်မနေ့ပြန်တောက်ကြနေမှာထိပ်သီးအစည်းအဝေးပြီးတဲ့နောက်မှာတော့သမ္မတဘားမားကဟီရိုရှိမားမြို့ကိုသွားပါမယ်1945ခုနှစ်မှာအဲ့ဒီမြို့ကိုအမေရိကန်ကကမ္ဘာပထမဆုံးအဏုမြူဘုံးနဲ့တိုက်ခိုက်တာကြောင့်ဂျပန်နိုင်ငံသားထောင်ပေါင်းများစွာသေဆုံးရသလိုဒုတိယကမ္ဘာစစ်အဆုံးသတ်ဖို့လည်းမြန်သွားစေခဲ့ပါတယ်။အမေရိကန်နိုင်ငံသားရွေးဝန်ကြီးအောင်ဟီလာရီကလင်တန်ဟာနိုင်ငံသားရွေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်စဉ်ကာလအတွင်းကိုယ့်ရဲ့ကိုယ်ပိုင်အီးမေးလ်ဆာဗာကိုလုပ်ငန်းအတွက်အသုံးပြုခဲ့တာဟာနိုင်ငံသားဌာနရဲ့လမ်းညွှန်ချက်တွေကိုလိုက်နာဖို့ပြက်ကွက်တာဖြစ်တယ်လို့ပေါက်ကြားထွက်လာတဲ့နိုင်ငံသားရွေးဝန်ကြီးဌာနစုံစမ်းစစ်ဆေးမှုချုပ်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီကနေ့ကြာတာပရင်းနေ့ကြာမှလူသိရှင်ကြားထုတ်ပြန်မဲ့အစင်ကစားဟာတရေစောပြီးမနစ်ဘူဒူးနေတော့ကအစင်ကစားမှာပါတဲ့အကြောင်းအရာတွေပေါက်ကြားပြီးတော့ထွက်လာတာပါ။ဝန်ကြီးရောင်းကလင်တန်ဟာအလို့ကိစ္စအတွက်ကိုပိုင်အီးမေးလ်ကိုအသုံးပြုဖို့ခွင့်ပြုချက်တောင်းခံတဲ့အထောက်အထားမရှိသလိုတောင်းခံရင်လည်းပယ်ချခံရမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနအကြီးတန်းတာဝန်ရှိသူတွေကပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူးကညမောအစိုးရကိုတိုးချဲ့လိုက်ပြီးအစ်မေဝန်ကြီးတနေရမှာသဘောထားတင်မှသူတူကိုခန့်လိုက်တာကြောင့်ပြည်တွင်းပြည်ပဝေဖန်တန်တွေထွက်နေပါတယ်။ဣသရေလ်ဘိုက်ဒန်နူပါတီခေါင်းဆောင်ဖြစ်တဲ့အစွန်းရောက်အမျိုးသားပါတီအာဗစ်တော်လီဘာမန်ဟာဣသရေလ်နိုင်ငံရေးမှာအကွက်ကွက်အပြပြဖြစ်အောင်အလုံဆုံးသူတူဖြစ်သလိုပါလက်စတိုင်းရေးနဲ့ပတ်သက်ရင်လည်းသဘောထားတင်မာတဲ့သူဖြစ်ပါတယ်။အမေရိကန်ပြည်တော်စုနယူးယောက်မြို့မှာဗိုလ်တူနေညာကကြော်ကြားတဲ့ rap အဆိုတော် TI ဖျော်ဖြေမဲ့ဂီတာပွဲတော်ကျင်းပရနေရာမှာပြစ်ခတ်မှုဖြစ်တာကြောင့်လူတူးသေဆုံးပြီးတခြားလူသုံးဦးဒဏ်ရာသွားပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပြီးအတန်နှွင့် engineer ကတော့ Nick Evenoff ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ View American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00-9:00 ထိ9မီတာ 16.25 တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နာရီကြာမှကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ။
This program has come to you from the Voice of America, Washington.